ခုဆက်ပြီးတော့ COVID-19 ကာယောဂါနဲ့ဆက်ဆက်ပြီးစိတ်ကျန်းမာရေးအတွက်ဆေးယောဂအထူးကိုဆရာဝန်ကြီးနဲ့မေးမြန်းထားတာကိုကျွန်မစုမျက်မှောင်ကတင်ပြပါမယ်။ COVID-19 ယောဂါကြောင့်စိုးရိမ်ကြောင်းကြားမှုဖြစ်တာဟာတာမန်ဖြစ်လေရှိတဲ့အတွက်လူတိုင်းမှာရှိတဲ့ခန္ဓာရည်စွမ်းအားကိုပိုကောက်အောင်လုပ်ပြီးတော့စိုးရိမ်မှုတွေကိုကျော်လွှားနိုင်တယ်လို့ရန်ကုန်ဆေးသက်ကတူတင်းနေနှစ်ကဂုံလူဆောင်ပါမောက်ခဖြစ်တဲ့ Australian နိုင်ငံ Sydney မြို့ကဆေးယောဂါဆရာအထူးကိုဆရာဝန်ကြီးဒေါက်တာ Raymond တင်ဝေကပြောပါတယ်။COVID-19 ကြောင့်စိတ်ကျန်းမာရေးမထိခိုက်အောင်ဘယ်လိုစိတ်ထားသင့်လဲဆိုတာကိုဒေါက်တာ Raymond တင်ဝေနဲ့မေးမြန်းထားပါရရှင်
။ဟိုအကျဉ်းမီးအပြည့်ပြောမယ်ဆိုတော့လူတွေကစိုးရိမ်တာတို့ကြောက်ကြတာတို့အဲ့ဒါမျိုးရှိတယ်ပေါ့။ဒါပေမဲ့လည်းပဲဟိုကျွန်တော်စိတ်ယောဂအထူးကုဆရာဝန်နဲ့တော်လည်းကောင်းဒီလို disaster psychiatry ပေါ့လေ။ဘေးဥပါကျောက်တဲ့လူတွေမှာဖြစ်တဲ့စိတ်ယောဂနဲ့ပတ်သက်တဲ့အထူးစိတ်ဝင်စားတဲ့လူတယောက်တွေနဲ့ပေါ့နော်။ psychiatry တယောက်တွေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒီလိုစိတ်ဥပမာကြောက်ကြမှုရှိတာဟာတာမန်အများအားဖြင့်တော့တာမန်လို့ပဲယူဆရပါတော့။ဘာလို့လဲဆိုတော့ဒါဟိုကျွန်တော်လူနာတွေလည်းကျွန်တော်ပြောပါတယ်။ဒါတိုင်မှုဖြစ်တယ်ဆိုလို့ရှိရင်သူတယောက်တည်းဖြစ်တာမဟုတ်ဘူးအများနဲ့ဖြစ်နေတာပေါ့လေ။ဒါ fear response လို့ခေါ်တာပေါ့။ fear response ဆိုတာကကြောက်ကြပေါ်တာပေါ့။စိုးရိမ်ပေါ်တာပေါ့။အဲ့လိုကြောက်ကြမှုတွေရှိမှစိုးရိမ်မှုရှိမှသူကစီကံလိုက်တာမှာတို့ဒီယောဂအကြောင်းပူစီကျင်တာတို့ယောဂနဲ့ပတ်သက်ဘယ်လိုကာကွယ်ရမလဲ။ဘယ်လိုဆောင်ရှောက်ရမလဲ။ဘယ်လိုကျူးထောင်မလဲဆိုတာမျိုးတွေဒီပြီးတော့သူကမိမိကိုလည်းကာကွယ်မယ်ကိုပြီးသားစီကတခြားလူကိုကာကွယ်ပေးတဲ့အနေထားရှိတာပေါ့အဲ့လိုသာမကြောက်ကြဘူးဆိုလို့ရှိရင်လည်းပဲသူကအဆုထိုးဖြစ်တဲ့လူတွေအများကြီးရှိတယ်ပေါ့နော်အဲ့တော့တာမန်အပြည့်ပြောမယ်ဆိုဒီလိုဟာမှာ response ကဟိုတာမန် reaction ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒါကိုဟိုအင်္ဂလိပ်စကားနဲ့ပြောမယ်ဆိုတော့ pathologize ဘယ်လိုရှိမှာပေါ့နော်ယောဂကြီးလို့ကျွန်တော်တို့ကမပြောရဘူးလူမှာခန္ဓာကြီးစွမ်းအားဆိုရှိပါတယ် resilience ဆိုရှိပါတယ်အဲ့တော့ကိုယ်မှာရှိတဲ့ resilience ကိုပြောထောင်ခြင်းအားဖြင့်ကိုယ်မှာရှိတဲ့ strength ကိုတိုးတက်မှုရှိအောင်လုပ်ရှင်းအားဖြင့်ကိုယ်မှာရှိတဲ့ coping strategy ကိုပို့ပြီးတော့ကောင်းအောင်လုပ်ရှင်းအားဖြင့်အဲ့အခြေအနေအခက်အခဲတွေကျော်လွှားနိုင်ပါတယ်။ဒါပေမဲ့အဲ့လိုဖြစ်တဲ့အချိန်မှာပဲငိုရဲကူကတက်ခံရှိတဲ့လူတို့စိတ်ကြမ်းမာရေးချိုးတဲ့လူတို့အသက်အရွယ်ကြီးနေတဲ့လူတို့အဲ့ဒီမှာသူဆိုးရိမ်စိတ်ကပိုကဲပြီးတော့လွန်ခဲတဲ့အမျိုးတွေဖြစ်တတ်တယ်ခင်ဗျာ။အဲ့လိုမျိုးဆိုတော့ဒီမှာစိတ်ကြယောဂါဆိုတာလည်းဖြစ်နိုင်တယ်။နောက်တစ်ခါကျတော့ဒီ anxiety ဆိုတာကိုဆိုရီပူပန်တဲ့ယောဂအဲနောက်ပြီးတော့ panic disorder ဆိုတာကဆိုရီပူပန်မှုလွန်ကဲတဲ့ယောဂအဲ့လိုမျိုးတွေဖြစ်နိုင်တယ်လူကမအိတ်နိုင်မစားနိုင်ဖြစ်တာပဲဖြစ်တယ်ဖြစ်နိုင်တယ်တခါဟိုစိတ်ဓာတ်အဖြစ်ကျဆင်းသွားတာအညစ်ကြူးသွားတာဒါလည်းဖြစ်နိုင်တယ်ပေါ့လေ
နောက်တစ်ခုမေးချင်တာတော့ဗောနောအခုလိုကာလမျိုးမှာဒီအိမ်ထဲကအိမ်ပြင်မထွက်ရကန့်သက်ချက်တွေကြောင့်မလို့အိမ်တွင်အကျန်းဖတ်မှုတွေပုံများလာတယ်ဆိုပြီးတော့ကုလသမဂ္ဂကလည်းတတိပေးထားတာရှိပါတယ်အဲ့တော့အကျန်းဖတ်တတ်တဲ့သူနဲ့အတူရှိနေတဲ့သူမျိုးတွေကိုရောဆရာတို့အနေနဲ့ဘယ်လိုမျိုးအကျန်းပေးခြင်းပါလဲရှင
်အကျန်းဖတ်တဲ့လူတွေကတော့သူငကိုရဲခေါ်တဲ့ကျန်းတဲ့နဲ့သူဖြစ်ခြင်းလည်းဖြစ်မယ်ဒါမှမဟုတ်သူကိုယ်တိုင်လည်းစိတ်ဖြည့်စည်းလို့ပေါက်ကွဲလာလို့သူကသူမထိန်နဲ့လို့ဒီအချိန်မှာဟိုကျန်းတာလည်းဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်သူမှာအခန်းယောဂအခန်းရှိလို့လည်းဖြစ်ရင်ဖြစ်မယ်စိတ်နဲ့ပတ်သက်တဲ့ယောဂမျိုးတစ်ခုရှိတယ်ဒါပေမဲ့စိတ်ဖြည့်စည်းမှုတန်ကြောက်သူကအဲ့ဒါကိုပေါက်ကွဲတဲ့အနေနဲ့သူမှာအမှန်တော့မူကျော်တာပေါ့လေအဲ့ဒါကိုရှိတယ်ဘလို့ပဲဘာကြောင့်ကျောင်းပြည်သူဖြစ်ဖြစ်ဒီဟာကိုအကျန်းဖြစ်ကိုခံစားတဲ့လူကတော့ trauma ရောက်စိတ်ထန်ရောက်တာပေါ့လေစိတ်ထန်ရတဲ့လူအနေနဲ့ကတော့သူ့ကိုကျွန်တော်ကဖေးမဆောင်ရှောက်ပေးဖို့လိုတယ်သူကအဲ့လူကလည်းသူ့ရဲ့ဥမာဟိုဖြစ်မှုဖြစ်ဖြစ်ပဲเนาะသူဖြစ်တဲ့ဒီတဲ့လူပဲဖြစ်ဖြစ်ပဲအဲ့တော့သူ့အနေနဲ့ကတော့နံပါတ်1ကတော့နားလည်မှုရှိရပဲဥစားကဒီအကျန်းဖြစ်မှုကဘယ်ကလာလဲပေါ့နော်အဲ့တော့နံပါတ်1ကတော့ကျွန်တော်တို့အနေနဲ့အကြံပေးချင်တာတော့အကြံဖက်မှုခံထားရတဲ့လူကတော့ကျွန်တော် reporting လုပ်ရပါလိမ့်မယ်။ယောဂကြောင့်ဖြစ်တာပဲဖြစ်ဖြစ်ဟိုတခြားအဲသူ့မှာပေါက်ကွဲမှုဖြစ်ကြောင်းဒါပဲဖြစ်ဖြစ်ဂျုံဂျုံရေးအတွက်ဆရာဝန်ဆရာမတွေကိုတော်လကောင်းသက်ဆိုင်ရာအာဏာပိုင်ကိုတော်လကောင်းပူလစ်ကိုတော်လကောင်းသူအကြောင်းကြားပါလိမ့်မယ်။တခြားလူကြတော့ဒီဥစားမျိုးဟာကိုယ်ကိုယ်တိုင်ကြိတ်ကလို့မြန်နေတဲ့အနေအထားမှရှိတယ်။အဲ့တော့ကိုယ့်ရဲ့ safety ပေါ့လေအတွက်ကိုအကြောင်းကြားပဲနံပါတ်1ကလည်းအဲ့လိုအကြောင်းကြားခြင်းအဖြစ်နဲ့အကျန်းဖက်တဲ့သူပါလည်းပဲအကူအညီရရှိနိုင်ပါတယ်။ဘာကြောင့်သူကတကယ်လို့သာယောဂအရာသူဖြစ်နေဆိုလို့ရှိရင်လည်းသူ့ကိုချက်ချင်းကျွန်တော်တို့က access လုပ်လို့ရတယ်ဆေးကိုခေါ်သွားလို့ရတယ်သူထိမ့်သိမ်းထားပြီးတော့မှဒီကောင်းဒီကြီးကုသပေးလို့ရတယ်။အဲ့လိုသာအချိန်ပြည့်ဘယ်လိုလုပ်ရှင်လဲလက်လုံမှုတွေဖြစ်သွားပြီးတော့ဆုံးမမှုတွေတောင်းတစ်ချိန်မှာဘယ်လိုမှပြန်ကြည့်လို့မရတယ်ကျေးဇူးပူရဖြစ်နေမှာ
ဟုတ်ကဲ့ပါဆရာဆိုနောက်တစ်ခွက်ကျတော့ဒီဩစတြေးလျအပါအဝင်ပေါ့နော်နိုင်ငံတချို့မှာအခုဒီဟိုကန့်တက်အရင်တော့ကတော့ဒီကိုဗစ်ကြောင့်မို့လို့ကန့်တက်ထားတဲ့ကန့်တက်ချက်တွေရှိတယ်ဒါပေမဲ့အခုကျတော့ပြန်လျှော့ပေးနေပါပြီဆိုတော့ အဲ့လိုမျိုးဟိုချော့ပေးနေတဲ့အချိန်မှာလည်းအပြင်ထွက်ရမှာကိုစိုးရိမ်နေကြတဲ့သူတွေလည်းရှိပါတယ်။ဟာထွက်သွားလို့ရှိရင်ယောဂများကူးလာမလား။တော့အဲ့ထဲမှာမှတချို့ကလည်းမဖြစ်မနေကိုကအလုပ်သွားနေရတဲ့ခါကျတော့အကိုအများဒီအလုပ်ကနေယောဂကူးမလားဆိုရယ်စိတ်ဒုက္ခရောက်နေကြသူတွေရှိတယ်ပေါ့လေ။ဆိုတော့အဲ့လိုမျိုးတွေကိုစိတ်သက်သာရာရအောင်ဆရာအနေနဲ့ဘယ်လိုမျိုးအကြံပေးချင်ပါလဲရှင့်
။ပါမအနေနဲ့သူကတော့စိုးရိမ်ပါပဲခင်ဗျ။ဒါတချို့ကြတော့လေပဲကျွန်တော်စောစောပြောလို့အခန်းရှိပြီးတော့ကိုယ်လည်းကိုယ်လေးကဒီ anxiety ယောဂရှိတဲ့လူတွေရှိတယ်နောက်တစ်ခုကြတော့လည်းကိုစီပြီးဆိုတော့ကိုယ်ဒီကိုကတ်လာပြီးတော့ကိုမှယောဂဖြည့်ဆည်းလာမယ်လို့ငကိုတွေကကြောင်းကြတဲ့လူတွေရှိတယ်ယောဂအရာရှိတယ်အဲ့ကိုဗစ်ယောဂကြတော့ဆိုပိုဆိုးပြီးတော့အဲ့လူတွေကမထွက်ရဲမသွားရဲမထီရဲမကန်ရဲဆိုတာအထီဖြစ်သွားတဲ့အနေအထားရှိတယ်အဲ့လူကဘလို့မှအပြေသွားတာကိုသူ့မှာကြောင်းကြပြီးတော့ပို့ပြီးတော့သူ့ရဲ့ယောဂဖြည့်ဆည်းတဲ့လက္ခဏာတွေကြားတယ်ကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်မလို့ဒီလူတွေကိုကျွန်တော်တို့ကအနေနဲ့ကတစ်ခါပြန်ပြီးတော့ကျွန်တော်ပညာပေးရမှာပေါ့လေတိကျတယ်မှန်ကန်တဲ့ information ပေါ့လေသူတို့ပေးရမှာပေါ့လေအများသောအားဖြင့်ကယောဂဖြစ်တဲ့ကာလမှာ social media ကိုကြည့်ခြင်းအားဖြင့်ပို့ပြီးကြောက်တဲ့လူတွေရှိတယ်အဲ့အတွေးတွေမှားတဲ့အတွက်ကြောင့်လည်းပဲကိုယ်မှာပို့ပြီးတော့ဖြည့်ဆည်းမှုခံရတယ်အဲ့တော့အကြံပေးချင်တာကတော့ဒီလိုနေရာမှာတိကျတဲ့ information ရအောင်ယူပါဒီကမှာဤဌာနတို့ WHO ကပေးပို့တဲ့ message တို့နိုင်ငံတော်အစိုးရအနေနဲ့ထုတ်ပြန်တဲ့ကြေညာချက်တို့အဲ့ဒါလေးတွေကိုပဲတိတိကျကျ information ကိုယူပြီးတော့မှန်ကန်တဲ့information ရပြီးတော့အဲ့ပုံမှာဆောက်ပြီးလို့ရှိရင်တော့ကိုယ့်ရဲ့စိတ် PC ဘာနည်းနည်းယောနင်းတန်တော့ယောနင်းသွားမျိုးဆိုတော့ကျွန်တော်တို့အားလုံးကြံပေးကြပါ
ဩစတြေးလျနိုင်ငံဆစ်နီမြို့ကဆက်ယောဂဆိုင်ရာအထူးကူဆရာဝန်ကြီးဒေါက်တာရေမန်တင်ဝေကိုကျွန်မဆုမျက်မော်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်